မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနိုင်ငံကသူရဦးတည်ဦးရဲ့ကျန်းမာရေးအခြေအနေဟာအရင်နေ့ကထက်ပိုပြီးတော့တိုးတက်လာပြီလို့တာဝန်ယူကုသပေးနေတဲ့ဆရာဝန်ကြီး15ဦးပါအဖွဲ့တွေကဒီအုံနောက်နဲ့အာယုံကျော်စေကုဌာနမူဒေါက်တာဝင်းမင်းတက်ကသတင်းတောက်တွေကိုပြောပါတယ်။ဒီနေ့အမလို့
ရှမ်းနိုင်ငံရဲ့ဒေသကောင်းတဲ့တွေကလည်းမျိုးစုံရှမ်းနိုင်ငံအဲ့ဒီကကျမတို့မိသားစုကိုရှင်းနေတယ်လို့ဒီနေ့ကဘာလို့ပြောလို့မရဘူးပေါ့အစ်ကိုကလည်းကျန်းမာရေးဆရာတွေကလည်းသူပြောနေတယ်ဒီကျမတို့လည်းနောက်ကျပါဆိုသူနောက်ကျတာပေါ့နော်အဲ့တော့ content အဲ့တော့သူကျမ်းမာနေတယ်
သူကဥတည်ဦးတယောက်ကုသမှုခံယူနေတဲ့ရေဘုံပြည်သူစေယုံကြီးအထူးကျက်မှတ်ကုသစာဖို့ဆရာတော်အရှင်ဆန္ဒတိကလည်းဒီနေ့မိုးလွယ်ပိုင်းတို့ကကြွားရောက်ပြီးတော့သူကဥတည်ဦးကိုအားပေးစကားမိန့်ကြားသွားပါတယ်။ဥတည်ဦးဟာအမောက်ခင်မှာနိုင်ငံသူနိုင်ငံသားတွေကိုနိုင်ငံရေးအကျိုးခေါ်တဲ့ပတ်သက်တာပြီးဒီမိုကရေစီအရေးလူ့ခွင့်ရေးနဲ့ပတ်သက်တဲ့အုံနောက်သွေးကြောတွေဖွင့်ပေးခဲ့တဲ့အကြောင်းဒီစကားဟာမှန်တဲ့အကြောင်းနဲ့ဒီမှန်တဲ့သစ္စာစကားကြောင့်ဥတည်ဦးခံစားနေရတဲ့ဝေဒနာတွေပျောက်ပါစေလို့ဆရာတော်ကသစ္စာပြုဆုတောင်းပေးသွားတယ်လို့ဥတည်ဦးကလည်းသစ္စာပြုခိုင်းတယ်လို့အရှင်သာတိကကဗေဒောက်တွေကိုမြင်ကြားသွားပါတယ်။အသက်62နှစ်အရွယ်သူကဥတည်ဦးဟာပုံမှန်တွေကနေအိမ်ကြီးချိုးခန်းထဲမှာချော်လဲပြီးပြီးသွားတာကြောင့်ဆေးရုံကိုအရေးပေါ်ပို့လိုက်ရတာပါ။အဲ့ဒီပါတီအတွက်အတိအကျမန္တန်ကြီးတစ်ခုဖြစ်တယ်လို့ဆိုပြီးတော့တံပိုးထားပြောဆိုကြတဲ့သူရဦးတည်ဦးဟာမြန်မာနိုင်ငံအာဏာရှင်စက်ကြီးကြီးဒီမိုကရေစီရဲ့လူ့ခွင့်ရေးလှုပ်ရှားမှုတွေမှာအထူးထင်ရှားတဲ့တက်မတော်ဗိုလ်ချုပ်ကြီးဟောက်တူဖြစ်ပါရဲ့ရှင်။